လူ့အခွင့်အရေးအခြေအနေတွေပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုမြန်မာနိုင်ငံရဲ့အကြက်တဲညီချင်းရေးစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့အချိန်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေနဲ့ပညာရှင်တွေကိုမတရားပုံမှားတွေနဲ့ထတ်ပြီးတရားစွဲနေတာတွေရပ်ပေးဖို့တရားလွှတ်တော်ရှေ့နေတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကတောင်းဆိုလိုက်ကြပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှားနဲ့တရားစွဲခံထားရတဲ့ရှေ့နေတဲ့စပေအမှုပညာရှင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာတရားစွဲထားတာတွေရုပ်သိမ်းပေးဖို့ပြောခဲ့သလိုနိုင်ငံရေးအကျဉ်းသားဟောင်းတွေကလည်းဖက်စည်းခံနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးဖို့အင်းစိန်အကျဉ်းထောင်ရှိမှဒီကနေ့ငြိမ်းချမ်းစွာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။အသေးစိတ်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံတွင်အထူးသဖြင့်ရခိုင်ပြည်နယ်တွင်လူခွေချိုးဖောက်မှုတွေရှိနေတဲ့လူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေအထိရင်ဆိုင်နေရတယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံနိုင်ငံတကာတရားခုံရုံး ICJ မှာရင်ဆိုင်ဖြေရှင်းနေရချိန်မှာပဲမြန်မာနိုင်ငံတွင်းမှာပဲစစ်တပ်အာဏာပိုင်တွေဘက်ကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေပေါ်မှာဥပဒေပုံမှန်မျိုးစုံနဲ့တရားစွဲဆိုထောင်ချနေတာဖြစ်ပါတယ်။တနင်္လာရီတိုင်းကော့တောင်းမြို့မှာကျင်းပခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီကိုထောက်ခံပွဲကဟောပြောချက်တွေကတပ်မတော်ကိုအကြီးအကျယ်ပြက်စီတယ်ဆိုတဲ့ဆွဲချက်နဲ့စစ်တပ်ကပုံမှန်905ကာကြီးနဲ့တရားစွဲဆိုတာခံထားရတဲ့တရားလွတ်တော်ရှင်နေဦးကြီးမြင့်နဲ့ကြပြဆရာဦးစောဝေတို့ကဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီတရားစွဲဆိုမှုတွေကိုရုပ်သိမ်းပေးဖို့နဲ့မတရားပုံမှန်တွေနဲ့တရားစွဲဆိုနေတာတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။နိုင်ငံရေးငြိမ်းချမ်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတွေနဲ့နိုင်ငံအတွက်အရေးကြီးနေတဲ့အချိန်မှာအခုလိုတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်အရေးယူနေတာမျိုးတွေမလုပ်အပ်ဘူးဆိုတာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နောက်တက်မတော်ကာကွယ်ဦးစည်းချုပ်တို့စင်ကျင်တုံတရားနဲ့စဉ်းစားစေချင်ပါတယ်လို့တရားလွတ်တော်ရှေ့နေကြီးဦးကြီးမြင့်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်သတင်းပါကျင်တာကတော့ဒေါန်စန်းစုကြည်ရောဗိုလ်ချုပ်မှုကြီးရောပြောထားတဲ့စကားရှိပါတယ်။ဒီလိုညီညီတီဆောက်ရမယ်ကျွန်တော်တို့ညီညီမျိုးနဲ့လက်တွဲပြီးတော့ကာကွယ်ရမယ်ကျွန်တော်အဲ့လိုလုံးဝဖြစ်တော့မယ်အချိန်ရောက်ပြီအဲ့တော့စိတ်သဘောထားကြီးကြပါလို့ဘုရားဘီမင်းအောင်လည်းလည်းပြောပါတယ်ခွင့်လွတ်ကြပါတယောက်နဲ့တယောက်အဲ့စကားတွေစကားအဖြစ်နဲ့ပုံစံနဲ့စကားပြည်ပြည်ချင်းပါတယ်ကျွန်တော်တို့လို့195လေးရှိတယ်ဥပဒေပညာရှင်တွေကြပြားဆရာတွေဒီလိုပုံပုံကြီးတွေတိုင်းပြည်ရဲ့နော်အတိဟိုအောင်းနောက်တွေဒီလိုနီးမဲ့ကလေးကလာငါငါစာကြီးဆိုပြီးကျွန်တော်လည်းမပြောတဲ့စကားလုံးလေးပေါ်မှာအပြစ်ရှာပြီးတော့ကျွန်တော်တို့တော့စစောဝေလို့လာတော့ခပြားချင်းမလုတ်တင်တော့မတုတ်တင်ဘူးဒီချိန်မှာကျွန်တော်တို့ညှိဝမယ်အချိန်ရောက်နေပြီတိုင်းပြည်မျက်နှာထောက်ပြီးတော့တိုင်းပြည်ဒုက္ခရောက်နေတိုင်းပြည်ပြည်သားတွေမျက်နှာထောက်ပြီးတော့ဒီရွေးကောက်ပွဲအမှုကျွန်တော်တို့ရဲ့ပြောတာဆိုတာဒီလိုအပ်ပါလိမ့်မယ်အဲ့လိုလိုအပ်နေတဲ့အချိန်မှာကျွန်တော်တို့အတန်တိတ်အောင်လုပ်ပြီးတော့ကျွန်တော်တို့ကိုဒီလိုထည့်ထားတာကျွန်တော်နိုင်ငံရဲ့အကျိုးကျေးဇူးကိုတိကျတယ်ပြည်သူအကျိုးစီးပွားကိုစီကိုင်းနေပါလေအဲ့တော့ဒါဟုတ်တော့ပြန်လည်းတုံ့တက်ပေးစီခြင်းပါလေလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဒီကနေ့မှာပဲရန်ကုန်မြို့အင်းစိန်ထောင်ရှိမှာနိုင်ငံရေးအကျဉ်းသားဟောင်းတွေစုဝေးပြီးတော့နိုင်ငံရေးအကျဉ်းသားတွေနဲ့တကွာမတရားဖမ်းဆီးခံပြည်သူတွေအ мян ဆုံးလွတ်မြောက်ရေးအပါအဝင်အကျဉ်းသားအခွင့်အရေးတွေနဲ့အညီအကျဉ်းတော်ဥပဒေပြင်ဆင်ရေးစတဲ့နိုင်ငံရေးတောင်းဆိုချက်တွေကိုငြိမ်းချစွာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တဲ့မင်းသွေးတစ်ကနိုင်ငံရေးအကျဉ်းသားတွေအ мян ဆုံးပြန်ပြီးလွှတ်ပေးဖို့နဲ့တရားစွဲဆိုနေတာတွေကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်
။ကျွန်တော်ဦးဆောင်တာကနိုင်ငံရေးအကျဉ်းသားဒီပြည်မှုတီတီရောင်ကြားခံပြီးတော့ပြန်လွန်းလာကြတဲ့ဒီနိုင်ငံအကျဉ်းသားဟောင်းတွေအလုံးစုပေါင်းပြီးလှုပ်ဆောင်တာပါအဓိကတော့ကျွန်တော်ထောင်ထဲမှာနိုင်ငံအကျဉ်းသားတွေစစ်တပ်တရားစွဲလို့ရှိနေနေတာဒါတွေကိုအမှုတွေမပြတ်သေးတာတော့တချို့တွေဖမ်းဆီးထောင်ချထားပြီးအမင်းချပြီးသားဖြစ်နေတာပေါ့အဲလူမျိုးချက်တာကိုပြီးဖို့နောက်ပြီးတော့လက်ရှိဆွဲနေတဲ့အမှုတွေကရက်စဲပြီးဖို့ဆိုရဲအဓိကရည်ရွယ်ချက်ပါနောက်တစ်ခုကတော့ခုနပြောသလိုပဲအကျဉ်းသားစနစ်ပြည့်ပြည့်ရေဒီမိုကရေစီစနစ်ကြရေးနဲ့နောက်ပြီးတော့ကျွန်တော်ဒီတရားစီရင်စနစ်မှာတကယ်ကြီးစီးရိမ်မှုကိုပဲအပြစ်ပေးဆိုရမှာမျိုးရည်ချက်တွေနဲ့ပါပါတယ်ခင်ဗျ
လက်ရှိအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံရဲ့ပဂတိအခြေအနေတွေကိုသိရှိနားလည်နိုင်ဖို့လိုအပ်တယ်လို့မြန်မာပြည်သူတွေအနေနဲ့လည်းသတင်းအချက်အလက်တွေသိရှိခွင့်နားထောင်ခွင့်နဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုခွင့်လိုဒီမိုကရေစီအခြေခံစံနှုန်းတွေကိုရရှိဖို့လိုတယ်လို့လည်းတရားလွှတ်တော်ရှေ့နေကြီးဦးကြီးမြင့်ကပြောပါတယ
်ကျွန်တော်ကအတန်သိအောင်လုပ်တာပါကျွန်တော်အတန်သိအောင်လုပ်ရှင်တိုင်းပြည်အတန်သိအောင်လုပ်လို့ဖြစ်တယ်ပြည်သူလည်းကြောက်ညွန့်သွားစေအောင်ဟုတ်ပါပြည်သူကြောက်ညွန့်သွားစေအောင်လုပ်လိုက်တာပါအဲ့တော့ဒီချိန်မှာပြည်သူတွေကကြောက်ရွံ့နေရမယ့်အချိန်မျိုးကြီးရဲပြေးပြီးတော့ညှို့နေရမယ့်အချိန်မှာဖြစ်ပါလေပြည်သူလူထုကြီးကိုလည်းကျွန်တော်ပြောချင်တာတော့ကျွန်တော်ကိုလှုပ်လိုက်လို့ကျွန်တော်ခံရပါသေးတယ်ကျွန်တော်ခံရပါတယ်ဒါမျိုးခင်ဗျားတို့ကြောက်မသွားပါနဲ့အတန်မသိပါနဲ့အမှန်ရအတွက်ခင်ဗျားတို့အတန်တွေထုတ်ကြပါတို့ဘလောက်ပဲကျွန်တော်တို့ခေါင်းတွေကိုရှင်ရဝင်ကြတော့ကြီးကျွန်တော်တို့နှိမ်နေမယ်လို့ 慢慢干洗在那我住在家吧再干嘛家吧那上次其他屋里洗洗衣服嘞洗衣服里没洗没了洗脸啊不让我们都得洗啊当然没在家吧你爱哪个什么比如你的问题我没在这些嘛怎么样
မြန်မာနိုင်ငံမှာလက်ရှိကတော့နိုင်ငံရေးကျင်းသားပေါင်း632ဦးအထိရှိနေပြီးအကျဉ်းချခံနေရသူပေါင်းက84ဦးထောင်ထဲမှာချုံနောက်ခံထားရပြီးလက်ရှိတရားရင်ဆိုင်နေရသူက182ဦးနဲ့ပြင်ပကနေတရားရင်ဆိုင်နေရသူပေါင်းက385ဦးအထိရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသေး AAPPB ရဲ့2019ခုနှစ်ဒီဇင်ဘာရဲ့နောက်ဆုံးစည်းရုံးကောက်ခံမှုစည်းရုံးမှာထုတ်ဖော်ဖော်ပြထားပါတယ်ရှင်